21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကို RF ရဲ့21အာမန်စီစဉ်ကနေတင်ဆက်ပေးနေပါတယ်။ကျွန်တော်စောဖို့ပါပါ
။စစ်ကောင်စီကလေမတရားတဲ့အမိန့်တွေနဲ့ပြည်သူတွေရဲ့ဆန္ဒမပါဘဲနဲ့ရွေးကောက်ပွဲလုပ်ဖို့စီစဉ်နေရတဲ့လူတွေ။သမီးတို့တူတူစူးစမ်းပြီးဆန့်ကျင်ကြမယ်နော
်။စစ်ကောင်စီကဘုရားဝင်ကြီးမားဖို့လုပ်နေတဲ့ရွေးကောက်ပွဲကိစ္စကို
ဟုတ
်တယ်မသိဘူးဟုတ်ကျွန်တော်အဆုံးဆက်နေမှာကြာမှာတော့
အကုတ်ခုလေစစ်ကောင်စီကလေမတရားတဲ့အမိန့်တွေရေကောက်ပွဲလုပ်ဖို့စီစဉ်နေရဲ့ကိုအဲ့ဒါဒီမှာလေဒီကိုဆက်နေကြမှာနော
်ရန်ကုန်မြို့ကရက်ွက်တွေဈေးတွေဘတ်စကားတွေပေါ်မှာစစ်ကောင်စီရဲ့ရွေးကောက်ပွဲကိုဆန့်ကျင်ကြဖို့အတွက်ရန်ကုန်တော်လှန်ရေးအင်အားစု YRF အဖွဲ့ကလိုက်လံစည်းရုံးနေတာဖြစ်ပါတယ်စစ်ကောင်စီဆိုင်ပြနေတဲ့ရွေးကောက်ပွဲမှာပြည်သူလူထုမပါဝင်ကြဖို့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူတွေဘက်ကလည်းကြိုးစားလာတာပ
ါဒီအာဏာသိမ်းစစ်ကောင်စီကတော့ဒါရွေးကောက်ပွဲပြည်သူလူထုရဲ့ဆန္ဒမပါပဲဒါသူတို့ရဲ့ဟိုတရားမဝင်အလုပ်ဆောင်မယ်ပေါ့နော်ဆိုတာသူတို့မှာတော့ဒါရွေးကောက်ပွဲကျင်းပနိုင်ခွင့်လည်းမရှိဘူးဒါပေမဲ့သူတို့ရဲ့နိုင်ငံရေးထွက်ပေါက်ဖြစ်သူကရွေးကောက်ပွဲအသုံးချပြီးလှုပ်ဖို့အတွက်ဒါရွေးကောက်ပွဲကျင်းပနေရမျိုးရှိတယ်ဆိုတော့ကျွန်တော်တို့အမြင်ကပြောရရင်တော့ဒါစစ်ကောင်စီကကျော်ရီဘယ်လိုပဲပြောပြောဘယ်လိုပဲဆန့်ကျင်ဘယ်လိုပဲနောက်ရှက်သူတို့ရဲ့ရွေးကောက်ပွဲကိုဖြစ်မြအောင်လုပ်လို့ဆိုတော့ဒါမဲဟိုနှစ်ယောက်လာပြီလေဒါတို့ရွေးကောက်ပွဲကြီးကဘလောက်ရခိုင်နှုန်းထိမဲလာပြီရွေးကောက်ပွဲထမြောက်တယ်ဆိုတာမျိုးနဲ့ဒါတို့ရဲ့လမ်းပြင်တိုင်းဒါလောက်ကြမှာပဲလေပြည်သူရေကတော့ဒီပုံမှာဒါပြည်သူရေဆန္ဒမပါဘူးဒါစစ်ကောင်စီကတရားမဝင်အာဓမ္မကျင်းပတယ်ဆိုတာမျိုးတွေဒါကျွန်တော်အတန်ထုတ်ဖို့လိုပဲဒါနိုင်ငံတကာလည်းတည်အောင်ကျွန်တော်ဒီပြည်သူအချင်းချင်းလည်းဒီသတင်းစကားကိုအချင်းချင်းဟိုဖြန့်ဝေပေးဖို့လေလိုအပ်တယ်ပေါ့နော်နောက်တစ်ခုကဒါသူတို့
ဒီလှုပ်ရှားမှုကိုဦးဆောင်တဲ့ YRF အဖွဲ့တာဝန်ရှိသူပြောသွားတာပါစစ်ကောင်စီရဲ့အတားအဆီးတွေတင်းတင်းကြပ်ကြပ်ချထားတဲ့ရန်ကုန်မှာဒီလိုလူကြားတဲ့အထိအရောက်သွားဖို့အတွက်ဒီလူငယ်တွေဘလို့ကြိုးပမ်းခဲ့ပါသလဲ
ကျွန်တော်ဒီလှုပ်ရှားမှုလှုပ်ဆောင်မှုဟိုဆုံးဖြတ်တဲ့အချိန်မှာကျွန်တော်တို့ဒီရဲဘော်ရဲ့လုံခြုံရေးဆိုင်ရာrisk ကိုတော့ကျွန်တော်အများကြီးယူခဲ့ရပါတော့ဆိုတော့ဘာလို့လဲဆိုတော့ကျွန်တော်သွားပြီးဒီစကားပြောမဲ့သူကဘာလို့လဲဆိုတော့ကျွန်တော်လုံးဝမသိနိုင်ဘူးကျွန်တော်လမ်းမှာတွေ့ရဲ့ပြည်သူဟိုကျွန်တော်လိုက်ပြောရအောင်ဆိုတော့ကျွန်တော်သွားပြောမဲ့သူကဘာလို့လဲဆိုတာမသိနိုင်ဘူးသူဘာလို့လဲဆိုတာလည်းမသိနိုင်ဘူးသူကဒါစစ်ကောင်စီရဲ့ဟိုအရဲဝတ်လဲဟိုဖြစ်နိုင်တယ်လို့ကျွန်တော်ဒါသူတွေရဲ့တည်င်းပေးဒလန်လေးဆိုတာမျိုးလဲဖြစ်နိုင်တယ်ဆိုတော့ဒီပုံမှာတော့ကျွန်တော်ဒီ4 in face ရှိခဲ့ဒါပေမဲ့ကျွန်တော်တို့ဒီအချင်းချင်းပြောဖြစ်တယ်ဒါဟိုပြည်သူလူထုကတော့ဒေါ်လန်ยีကိုဒါသစ္စာဖောက်မှာမဟုတ်ဘူးပြည်သူရဲ့အားနဲ့ဒီဒေါ်လန်ยีရဲ့ရှေ့ကိုဆက်နေတာဒါဟိုအရှိန်ဟုန်ကောင်းနဲ့အချိန်တွေတခုထိကျွန်တော်ရောက်ရှိနေပြီဆိုတော့ပြည်သူရဲ့ဒါတက်နိုင်တဲ့နီလန်းမျိုးစုံနဲ့ပါဝင်နေကြရပေါ့နော်တစ်ဖက်မှာဒါစစ်ကောင်စီရဲ့နီမျိုးစုံအကြမ်းဖက်ဖိနှိပ်မှုတွေကြောင့်လားပြည်သူရဲ့ငြင်းချင်အောင်ဆောင်ရပေမဲ့သူတို့ရဟောက်တက်နိုင်တဲ့နီလန်းမျိုးစုံနဲ့တော့ဆက်ပြီးပါဝင်နေရဆိုတော့
စစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုမခံမရနိုင်လို့လက်နက်ကင်ပြန်တိုက်မယ်ဆိုပြီးတော့မျိုးပြကိုစွန့်ခွာတိုင်းရင်းသားလက်နက်ကင်ဒေသတွေကိုတွားရောက်တဲ့လူငယ်တွေရှိသလိုမျိုးပြမှာပဲပုံကျုပ်ွယ်ရှုံနေနေတဲ့စစ်ကောင်စီကိုလူထုအားနဲ့ဆန္ဒပြတော်လှန်မယ်ဆိုတဲ့လူငယ်တွေလည်းရှိပါတယ်ရန်ကုန်တော်လှန်ရေးအင်အားစု YRF လို့ခေါ်တဲ့လူငယ်အဖွဲ့ကတော့စစ်ကောင်စီမရိပ်မိတဲ့ဆန္ဒပြပုံစံမျိုးစုံကိုတီထွင်ဆန်းသက်ပြီးတော့ရန်ကုန်ရဲ့လမ်းမတွေထက်ကိုရောက်ရောက်လာတတ်ပါတယ်ရန်ကုန်မြို့ရဲ့ထင်ကရနေရာတွေမှာလည်းစစ်အာဏာရှင်စန့်ကျင်ရေးစာတမ်းတွေကိုခဏခဏချိတ်ဆွဲတာမျိုးလည်းတွေ့ရပါတယ်စစ်ကောင်စီရဲ့အဖမ်းအဆီးတွေကျန်းနေပြီမဲ့သူတို့တွေကတော့ဆန္ဒပြတာတွေကိုရပ်သွားမှာမဟုတ်ဘူးလို့အဲ့ဒီအဖွဲ့ပြောခွင့်ရှိသူကပြောပါတယ်စစ်ကောင်စီမရိပ်မိတဲ့နီလန်းတွေနဲ့ဆန္ဒပြနေတဲ့ကြားကပဲ YRF လူငယ်12ဦးဖမ်းဆီးခံရရပြီးတော့နှစ်ရှည်ထောင်နဲ့ချမှတ်ခံရရပါတယ်ခင်ဗျာ